ပြည်ထောင်နိုင်ငံရဲ့ပါလီမန်ရွေးကောက်ပွဲပထမအကြော်ကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပနေပြီးတော့ပြည်သူ့သမ္မတအစ်အမန်နျူအယ်မက်ခရွန်ကသူ့ရဲ့ပါတီအစ်အနေနဲ့ပါလီမန်မှာနေရအများစုရဖို့မျှော်လင့်နေပါတယ်။ရွေးကောက်ပွဲမတိုင်ခင်စစ်တမ်းကောက်ယူမှုတွေအရတော့သမ္မတမက်ခရွန်ရဲ့ပါတီအနေနဲ့30ရာခိုင်နှုန်းလောက်ရဖို့ရှိတယ်လို့ခန့်မှန်းထားပြီးအဲ့လိုဆိုရင်တော့လာမယ့်သတင်းပတ်မှာကျင်းပမယ့်ဒုတိယအကြော်ရွေးကောက်ပွဲမှာလွှတ်တော်နေရအများစုကိုရဖို့အတွက်အခြေအနေကောင်းနိုင်ပါတယ်။မက်ခရွန်ရဲ့ပါတီကတော့သမ္မတရွေးကောက်ပွဲစတင်ဝင်ပြိုင်တဲ့အချိန်ကြားမှာတည်ထောင်ခဲ့တာဖြစ်ပါတယ်။ပြည်သက်ပါလီမန်မှာအမတ်နေရအများစုကိုအနိုင်ရခဲ့မယ်ဆိုရင်တော့သူ့ပါတီအနေနဲ့သမ္မတမက်ခရွန်ရွေးကောက်ပွဲမဲဆွဲစီယုံရေးကာလာတုန်းကကတိပေးထားတဲ့အတိုင်းပြည်ပြင်ပြောင်းလဲရေးတွေကြီးကြီးမားမားလုပ်ဖို့အတွက်ခွင့်ပြုနိုင်မှာဖြစ်ပါတယ်။ပြည်သက်နိုင်ငံမှာပြီးခဲ့တဲ့နှစ်နဲ့အတွင်းကျန်းဖက်တိုက်ခိုက်မှုတွေတော်များများဖြစ်ပွားခဲ့တာကြောင့်အခုအချိန်ထိအရေးပေါ်အခြေအနေထုတ်ပြန်ထားဆဲဖြစ်ပြီးတော့ဒီနေ့မှလည်းလူများကမဲပေးဖို့တွားကြမှာဖြစ်တာကြောင့်ရဲတပ်ဖွဲ့ဝင်တွေထောင်တောင်းချီပြီးတော့လုံခြုံရေးချထားပါတယ်ခင်ဗျာ။